ဆောင်းလာ30ရဲ့မနေ့ညနေကလေးကမေခမလိခမြစ်စုံမှာရှိတဲ့အေယာဝရီမြစ်ရီစတက်လာပြီးတော့မြစ်ကြီးနားမြို့ရဲ့တုံးပုံနှစ်ပုံလောက်ဟာအခုချိန်မှာရေနစ်မြုပ်နေတဲ့အခြေအနေရှိနေတယ်လို့ဒေသခံတွေကပြောပါတယ်ဒီကနေ့ညနေပိုင်းကမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့သတိပေးထုတ်ပြန်ချက်အရလက်ရှိမြစ်ကြီးနားမြို့မှာအေယာဝရီမြစ်ရီဟာစိုးရိမ်ရေမက်အထက် 5ပေကျော်ရောက်ရှိနေပြီလို့ဖော်ပြထားပါတယ်။ဒါပြင်နောက်ထပ်2ရက်အတွင်းနှစ်ပေလောက်အထိကိုဆက်လက်မြစ်တက်လာနိုင်တယ်လို့လည်းဖော်ပြထားပါတယ်။လက်ရှိမှာတော့မြစ်ကြီးနားမြို့ကမြစ်ကန်းအနီးနဲ့ညီနေမိုင်းမှာရှိတဲ့ကြက်ပေါင်ချန်းခေမာတီဗီရန်ဘူးစီတာပူလေကုံရွှေညောင်ပင်စတဲ့ရက်ကွက်ပေါင်ခုနှစ်ခုထက်မနည်းရေနစ်မြုပ်နေပြီးကယ်ဆယ်ရေးအင်အားမလုံလောက်တဲ့အတွက်ပိတ်မိနေသူတွေအများကြီးရှိ
ဒီလိုဖတ်ကြည့်ရင်ရိုးရဲတမုံပုံတော့ပုံနေပိုင်းကြီးအကုန်လုံးကအကုန်လုံးရတောက်လျှောက်တင်တယ်ဒီပဏိညေလုံးနဲ့ပဏိညေလုံးနဲ့ဘာလို့ကဲတဲ့ရင်းအားနဲ့ရိုးလူကြီးနဲ့မမျှတဘူးဖြစ်နေတယ်ဒီလမ်းပေါ်မှာကိုတချို့နေရာမှာ၅ပေ6ပေရောက်နေတာနော်တချို့နေရာတွေကလုံးလုံးကိုမြေပေါက်တဲ့နေရာတွေပေါ့အဲ့ဒါမျိုးတွေတုံညာတဲ့အခြေအနေရှိပါလေကြမိုးကလည်းရွာနေတော့မှာက
ြရေတွေပက်လေဝိုင်းနေတဲ့အတွက်အနောက်လေကုန်းရက်ကွက်မှာပိတ်မိနေသူဝိုင်းမော်စစ်ရှောင်းမျိုးသမီးတူကသူတို့နေတဲ့ဖုန်ကြီးကျောင်းမှာလူတရာကျော်ပိတ်မိနေတယ်လို့ VOA ကိုအခုလိုပြောပါတယ်
အစီအစဉ်ဘူးလေဒီတော့မိတော့မှာကြီးတော်မယ်အများစေရကျော်လို့ရှိတဲ့အချိန်ကြီးကမြုပ်နေပြီကျဟုတ်ကဲ့အဲ့အနေနဲ့ဒီချက်ဒီချက်နဲ့ချက်ပဲရှိတော့တာချက်အထဲဝင်ဖို့ဟုတ်အနောက်နယ်ကွန်မြူနီယေမြေအဆုံးစီချောင်းချက်ဟိုဒီကျလာတာထွက်ဖို့မရတော့အဲ့လိုမျိုးဖြစ်သွားရင်မိုးလည်းရွာလည်းချက်အခုဒီမှာမိနေတဲ့ကြီးညာအဲ့ဒီဖုန်စီချောင်းမှာလူတရကျော်လောက်ရှိရချက
်နောက်ထပ်ပိတ်မိနေသူတူကတော့မြေကြီးနားရေပေးကြောင်တူးသေးဆုံးနေလို့ကြားရပြီးကဲစေးတောင်းခံထားပြီးမဲ့မနက်ပိုင်းထိမရောက်သေးဘူးလို့အခုလိုပြောလာပါဗျာတ
ို့တို့ရဲ့ကျွန်တော်ဒီခုဒီကိုပိတ်မိနေတော့မယ်ဒီကနေရာလောက်မြုပ်တယ်ဆိုတော့ဆက်လို့မရဘူးဗျ။ကျစရေးရတောင်းတော့ညောင်ကတော့မိတဲ့ကိုဆက်တဲ့ခါကျတော့လွယ်လေကုန်းနဲ့ဟွာပေါ့ကျောင်းကျန်ပဲ့နေရလို့ပေါ့ခမတီရဲကတော့နောက်ကြမှာဆိုရင်သူတိမလာသေးဘူးဗျ။ကျွန်တော်ဒီထဲမှာ၃ရောက်လောက်ပြေးမိနေရဗျ။တခြားဘက်ပဲဒီရောဘလောက်ပြေးမိနေလဲတော့မသိတော့ဘူး။တယောက်သေးဆုံးတယ်လို့တော့
ကချင်ပြည်နယ်မှာရေပေးကြောင့်ထိခိုက်သေးဆုံးတဲ့ဥယေကိုတက်ဆိုင်ရာကထုတ်ပြန်ကြေညာထားခြင်းမရှိသေးပါဘူး။ပိမိနေသူတွေကိုကယ်ဆယ်နိုင်မှုလှေးတွေအလုံးလောက်မရှိဘူးလို့ပရဟိတအသင်းတွေကပြောပါတယ်။မြေကြီးနားမြို့အပြင်ဝိုင်းမော်တနိုင်းဘက်ကအနေမိုင်းရက်ကွက်တွေလည်းရည်ကြီးရည်ရှံနေတယ်လို့ဆိုပါတယ်။လက်ရှိမှာဆိုရင်မြို့ရဲ့ဖုန်ကြီးကျောင်းအဆောက်အဦနေရာလွတ်တွေမှာကယ်ဆယ်စခန်းတွေဖွင့်နေထားပြီးပြောင်းရွှေ့ထားကအရေးပေါ်အကူအညီတွေလည်းလိုအပ်နေတယ်လို့ပရဟိတအသင်းတွေကပြောပါတယ်။မြေကြီးနားမြို့ရေပေးတင့်သူအရေးအတွက်တပ်ပေါင်းထက်မင်းရှိတယ်လို့ရွှေမြစ်တာလူမှုကူညီရေးအသင်းက VOE ကိုပြောပါတယ
်။ကျွန်တော်ကယ်ဆယ်နေသေးပေါ့ဒီနေ့ဆိုလူကြီး
တောင်းကနာတော့ရှိရနှစ်ခတ်တိုက်ဆိုတော့လောလောဆယ်အောက်ဆက်ကမြုပ်သွားတော့အပေါ်တက်မှာတက်ပြီးတော့ချုပ်ပြီးမှဒီနေကြတာလေးတွေပေါ့အဲ့ဒါလေးတွေမှာကျွန်တော်တို့ကလည်းတော့ပြီးမှဖယ်ဖို့ဖက်ရတာပေါ့နှစ်ထောင်လေးခုနဲ့တော့အဲ့ဒီတော့တခါဒီမျိုးစုံမှုရဲ့အဲ့ဒီတော့လောက်ကြီးမဆိုးဘူးဆရာမကိုကပုံဆိုးတယ်ဒီမိုးဆက်တပြရွာတာတောင်းပေါ်ဘူတာဦးဘက်မှာရေထဲတော်လေးပြိုတယ်လို့ကျွန်တော်လည်းအဲ့လိုတော့တင်ပြရရှိတယ်ရေထဲတော်3000တောင်မှပြိုတယ်လို့အဲ့လိုပြောတယ်မိုးကလည်းရွာနေသေးဆိုတဲ့ခါကျတော့ဒီကပုံဆိုးကြတာပေါ့
မြေကြီးနားမြို့မှာလွန်ခဲ့တဲ့2004ခုနှစ်တုန်းကလည်းအခုလိုရေပေးကြုံခဲ့ဘူးပေမဲ့အခုလောက်ထိမဆိုးဝါးဘူးလို့ပြောပါတယ်။မိုးစလဌာနကတော့ ARI မြေရေဟာစွန့်ရင်ရေမတ်ထက်5ပေကနေ9ပေအထိမြင့်တက်နေမဲ့အခြေအနေဟာနောက်ထပ်နှစ်ရက်အတွင်းဆက်ပြီးတော့တည်ရှိနေမှာဖြစ်တယ်လို့လည်းသတိပေးထားပါတယ်။ဒါ့အပြင်ကချင်မှာ ARI မြေရေကြီးမှုကြောင့်လာမယ့်ရက်ပိုင်းတွင်ချင်းလင်းမြစ်မှာပါစွန့်ရင်ရေမတ်အထက်ကျော်လွန်နိုင်ခြေရှိနေပြီးဗမော၊ရွှေကူ၊ကတာ၊ခန်ဒီ၊ဟုံမလင်းဖောင်းပြင်းမြို့တွေမှာပါရေကြီးမဲ့အနေအထားကိုထုတ်ပြန်ကြမှာသတိပေးထားပါတယ်။